ဖိနိုင်ငံဘာစလိုနာမြို့ရဲကကဘာလှည့်ခီးသည်တွေနဲ့စီကားနေတဲ့နေရာကိုကားတစီအတင်းမောင်းဝင်တိုက်ခိုက်ခဲ့လို့73ယောက်သေဆုံးပြီးတော့တရားကြော်ဒဏ်ရာရသွားပါတယ်။ Laram Plus လမ်းမကြီးပါဒီအကျန်းဂျာတာဘရီနီညနေပိုင်းလောက်ကဖြစ်ခဲ့တဲ့တိုက်ခိုက်မှုကိုမြင်တွေ့ခဲ့ရတဲ့ဒေသခံမျက်မြင်တယောက်ကအခုလိုပြောပြပါတယ်။
Pues he visto un montonazo de gente gritando, bueno, la furgoneta que se iba para abajo se oía y
toda la gente. Yuri Ohid Nidan cha lo chi lite Vanguardzi ga lamma ji be atin mao win thoda twei lite. Laram Plus lamma ji ti shao ka tai khan ya lo le ni de de ri ko myin ya de lo ko dai myin twei ga tu ga pyo pya da ba. Lu a mya pya te song si de yue che ne a chan phat wa di lo ye tai khai mu phit de lo she ga pyo ba de. IS sit twei jwa phwe ga ro di tai khai mu ko tu lo lou da lo so ba de.လူနှစ်ယောက်ကိုဖမ်းဆီးထားတဲ့အကြောင်းကက်တလိုနီးယားနယ်ရဲတပ်ဖွဲ့ကပြောပါရယ်ဖမ်းဆီးခံထားရသူတယောက်ကတော့မော်ရိုကိုနိုင်ငံကဖြစ်ပြီးတော့နောက်တစ်ယောက်ကတော့အာဖရိကတိုက်မြောက်ပိုင်းစပိန်အစိုးရအုပ်ချုပ်တဲ့မလေးလျာဒေသကဖြစ်ပါရယ်ရင်မောင်းသူကတော့လွတ်မြောက်နေစေဖြစ်ပါရယ်အဖမ်းခံထားရသူနှစ်ယောက်ကဒီတိုက်ခိုက်မှုနဲ့ဘလို့ပတ်သက်တယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဗုဒ္ဓဟူးနေ့တုန်းကလူတယောက်သေဆုံးခဲ့ရတဲ့ဘာစလိုနာမြို့ပြင်ကနေအိမ်တစ်ခုပောက်ကွဲမှုနဲ့ဂျာတာဘရီနီကားတိုက်မှုဆက်ဆက်နေတယ်လို့ရဲကပြောပါရယ်ပောက်ကွဲသွားတဲ့အိမ်ထဲမှာဖောက်ခွဲရေးပစ္စည်းတွေလုံနေစင်မှာပောက်ကွဲခဲ့တာလို့အာဏာပိုင်တွေကယုံကြည်နေကြပါတယ်။ဂျာတာရီနေတုန်းကအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့ဗြိတိန်ဝန်ကြီးချုပ်ပြင်သစ်သမ္မတတို့အပါအဝင် EU ဥရောပသမ္မတခေါင်းဆောင်တွေအမေရိကန်နဲ့ကုလသမဂ္ဂတို့ကပြင်တင်ရှုံချပြီးတော့စပိန်နဲ့အတူအကြမ်းဖက်မှုကိုဆက်လက်တိုက်ဖျက်သွားမယ်လို့ပြောကြားခဲ့ကြပါတယ်။